တက်ကြီးပိုင်းတွေမှာအဖြစ်များတဲ့ Alzheimer ပညာချုပ်ရင်းအားနည်းမှုယောဂါတက်တာစီမဲ့ဆေးသစ်တစ်မျိုးကိုအမေရိကန်ကသုံးစွဲခွင့်ပြုလိုက်ပါပြီ။အုံနောက်ကြုံဝေဝါလာပြီးသတိမေ့စဉ်းစားရခက်လာတဲ့ဒီယောဂါအစာပိုင်းအစ်စ်မှာယောဂါပူမဆိုးအောင်တစုံတရာရှော့ချနိုင်မဲ့လီကန်ဘီလို့နာမည်ပေးထားတဲ့ဒီဆေးကိုအမေရိကန် FDA အစားအသောက်နဲ့ဆေးဝါးကုတ်ကဲဌာနကမနေ့ကစပြီးတော့ခွင့်ပြုလိုက်တာပါ။ဒါပေမဲ့ဒီဆေးကဈေးကြီးလွန်ပြီးတော့တစ်နှစ်ကိုအမေရိကန်ဒေါ်လာ16,500 ကုန်ကြမှာဖြစ်သလိုအချင်းချင်းဆေးသွင်းရတာနဲ့ဘေးထွက်ဆိုးကျိုးပြင်းထန်စေတာရှိတာမို့ဘသူတွေကိုပေးတင်တယ်ဆိုတာကိုဆရာဝန်တွေအများကြီးချင့်ကြင်တွက်ဆဖို့ရှိတယ်လို့အမေရိကန်ကျန်းမာရေးအရာရှိတွေကပြောပါတယ်။ဒီယောဂါဖြစ်စေတဲ့ဇီဝအခြေခံအကြောင်းရင်းကိုပြတ်မှတ်ထားကုသပေးနေတဲ့ဒီဆေးသစ်ကိုအယ်ဇိုင်းမာယောဂါအစာပိုင်းနဲ့မဆိုးသေးတဲ့အစ်စ်မှာပဲပေးဖို့အမေရိကန် FDA ကအတိအကျညွှန်ကြားထားပါတယ်။ဂျပန်ရဲ့ E-Site ကုမ္ပဏီနဲ့မဟာမိတ်အမေရိကန်ကုမ္ပဏီဖြစ်တဲ့ Biogen တို့ပူးတွဲထုတ်ဝေတဲ့ဒီဆေးဟာအရင်အချိန်ပေါင်းများစွာစမ်းသပ်မှုတွေမအောင်မြင်ဖြစ်ခဲ့ပြီးအခုနောက်ဆုံးရှားရှားပွားပွားအောင်မြင်မှုဖြစ်တယ်လို့ဆေးပညာရှင်တွေကပြောပါတယ်။ဒါပေမဲ့ဒီဆေးက Alzheimer ရောဂါကိုအလွန်ဆုံးတစ်နှစ်ဝန်းကျင်လောက်ပဲနှေးသွားအောင်လုပ်နိုင်ပြီးတော့ရောဂါပြတ်အောင်ကုသပေးနိုင်တဲ့ဆေးတော့မဟုတ်ဘူးလို့ Washington တက္ကသိုလ်ကအုံနောက်နဲ့အာယုံကျော်အထူးကု Dr. Joyce Snyder ကပြောပါတယ်ခင်ဗျာ။